မင်္ဂလာပါအခုဆိုရင်အမေရိကန်သမ္မတရွေးကောက်ပွဲကျင်းပတဲ့နေ့ကိုရောက်လာခဲ့ပါပြီနိုဝင်ဘာလ3ရက်အင်္ဂါနေ့မှာကျင်းပတဲ့အမေရိကန်သမ္မတရွေးကောက်ပွဲနေ့မှာတက်ဆိုင်ရာမဲယုံတွေကိုလူကိုယ်တိုင်သွားရောက်မဲထဲကြတဲ့ဗာဂျီးနီးယားပြည်နယ်ကမြန်မာနယ်ပွားတချို့ရဲ့အတွေ့အကြုံတွေကိုတင်ဆက်မှာပါရှင်ကျွန်မအင်ဂျင်နိုင်ပါဗာဂျီးနီးယားပြည်နယ်ကမဲယုံတွေဖွင့်လှစ်ချိန်ဟာနနက်6နာရီကနေ9နာရီထိဖြစ်ပါတယ်။အင်္ဂါနေ့နနက်8နာရီပတ်ဝန်းကျင်လောက်ကျွန်မရောက်ရှိခဲ့တဲ့လောက်ဒေါကောက်တီစတာလင်မြို့ပိုတိုမက်မူလာရန်ကျောင်းကမဲယုံမှာဆိုရင်ရာသီဥတုကလေတွေအရန်တိုက်ပြီးအေးနေပေမဲ့မဲလာပေးကြသူတွေတဖွဲဖွဲတွေ့မြင်ခဲ့ရပြီးတန်းစီစရာမလိုပဲတခါတည်းမဲပေးနိုင်ကြတာလည်းတွေ့ခဲ့ရပါတယ်။အဲ့ဒီမှာလာပြီးမဲပေးတဲ့မြန်မာနယ်ပွားတချို့လည်းရှိပါတယ်
။ဟုတ်ကဲ့ကိုသားကြီးအခုဒီသမရရွေးကောက်ပွဲပေါ့နော်ဒီနေ့နိုဝင်ဘာ3ရက်မှာကျင်းပတဲ့
ကျွန်တော်အမေရိကန်မှာ follow တာဒါ3ချိန်မြောက်ရှိပြောမှအင်ဂျင်ရဲ့နောက်တစ်ခုကအရင်တော့ဆိုရင်ဒီနေ့မှာလူတွေကအရန်များတယ်ဒီနေ့ကျတော့ချိုတီမဲတွေကတော်တော်များများ follow တာတော့ကျွန်တော်ထင်တာလူအများကြီးစောင့်ရမယ်ထင်တယ်ဒါပေမဲ့လူရှင်းရှင်းလေးလေးနဲ့ပေးရတာလည်းအရန်ကောင်းတယ်စီးစနစ်လည်းအရန်ကြတယ်ကျွန်တော်ပေးဖို့လည်းအရန်ကိုပျော်တယ်ပေါ့ဒီမဲပေးရတာ2020မဲပေးရတာကဟိုအရန်ကိုပေါ့လေအပြိုက်ဆိုင်နှစ်ပေါ့ဒီ3နှစ်ထဲမှာဒီနှစ်ကအရန်ကိုအပြိုက်ဆိုင်နှစ်ဖြစ်တဲ့အတွက်ကျွန်တော်မဲပေးရတာအရန်ကိုစိတ်အားချက်တမ်းပါတယ်ခင်ဗျာ
ဟုတ်ကဲ့
အလားတူကိုသားကြီးနဲ့အတူမဲလာပေးတဲ့ဇနီးဖြစ်သူမက်ကြီးကြီးဆွေကလည်းလူကိုယ်တိုင်မဲပေးရတဲ့အကြောင်းရင်းကိုအခုလိုပြောပြပါဗျာ
။အမားတို့ကတော့ပေါ့နော်ဘိုင်ဒန်ရစေချင်တယ်ပေါ့နော်။ဟောဒါပေမဲ့ဟိုမဲတွေကတော့မကောက်သေးသမျှတော့မသိဘူးပေါ့နော်။အခုဟာဟိုဘက်ကဟိုဘက်နဲ့ဒီဘက်ကတော့မသိမရင်ရှိနေတော့ဟိုနဲ့အကုန်လုံးပြည့်ရဲ့ result ကိုကြည့်ရမှာပေါ့နော်
။ Virginia ပြည်နယ်မှာတော့မဲဆန္ဒရှင်အများစုဟာဒီမိုကရက်သမ္မတလောင်းဂျိုးဘိုင်ဒန်ကိုမဲပေးကြတာတွေ့ရပါတယ်။နောက်ထပ်မဲယုံဖြစ်တဲ့ Fall Church က Community Center ကိုကျွန်မသွားပြီးတော့ကြည့်တဲ့အခါမှာကိုရိုင်လာရောက်မဲပေးတဲ့မြန်မာနယ်ပွားတချို့လည်းတွေ့ဆုံမေးမြန်းခွင့်ရခဲ့ပါတယ်။ Sushi လုပ်ငန်းရှင်ကိုငယ်ကတော့ဘသူ့ကိုမဲထည့်ခဲ့တယ်လဲဆိုတာအခုလို VOE ကိုပြောပါတယ
်။ကျွန်တော်ကတော့ဟိုဒီမိုကရက်ပါတီကိုပဲကျွန်တော်ကဟိုကြိုက်တဲ့အတွက်ကိုကျွန်တော်တို့ဒီမိုကရက်ပါတီကနိုင်မယ်လို့မျှော်လင့်ပါတယ်။ဟုတ်ကဲ့မဲပေးတာဒီနေ့မနေ့မှကျွန်တော်တို့10နိုင်လောက်မှအခုရောက်တာဟိုလူတော်တော်လေးရှင်းပါတယ်။ဘာလို့ဆိုတော့ချိုတင်မဲတွေပေးတာကြတာတော့အများကြီးဆိုတော့ကျွန်တော်တို့တိတ်ပြီးတော့ဟိုတန်းစီစောင့်နေရမလို့ပဲねဟိုလွယ်လွယ်ကူကူပဲမဲပေးခဲ့ပါတယ
်။ဟုတ်ကဲ့
COVID-19 ကပ်ရောဂါကာကွယ်ရေးတက်မှတ်ချက်စီမင်းစည်းကမ်းတွေအတိုင်းမဲယုံတွေကလိုက်နာဆောင်ရွက်တာတွေ့ရကြောင်းလဲမဲလာပေးတဲ့ကိုငယ်ရဲ့ဇနီးဖြစ်သူမန်နီမာက VOE ကိုပြောပါရစေ။အဲ
လုတ်ပေးထားပါရဲ့ညီမကြီးဟိုထုံးစံတိုင်းပဲပေါ့နော်တရက်နဲ့တရက်6ပေးခွာရဲရတယ်ပြီးတော့အဲ့ဒီတစ်ခါတော့အဲ့ဒီဘောပြန်လေးသူတို့ပေးထားတော့အဲ့ဒီဘောပြန်လေးရေပြင်းလွတ်ပစ်ပေါ့နော်အကုန်လုံးစီးစနစ်တကြနဲ့အကုန်လုံးဟန်ဆန်နေဆိုင်စာတို့ပါတော့အကုန်ထားပေးထားတော့လေအကုန်လုံးအဆင်ပြေပါရဲ့ညီမကြီးကာကွယ်ရေးအတွက်လည်းကျန်းမာရေးကိုလေ
ဟုတ်ကဲ့
မေရီလန်းပြည်နယ်ကချင်းတိုင်းရင်သာဇိုတုံမုံကလည်းဒီတစ်ချိန်သမရရွေးကောက်ပွဲအတွက်ချင်းတော်များများအရင်ကားတဲ့စာရင်မဲထည့်တာတွေ့ရတယ်လို့ VOE ကပြောပါတယ်
။ကျွန်တော်တို့ချင်းတွေတော်တော်လေးမဲပေးကြတယ်။ကျွန်တော်လည်းဆွေးနွေးကြတယ်။ကျွန်တော်တို့ဒီမှာအမေရိကန်မှာနေပေမဲ့ကျွန်တော်ရဲ့နိုင်ငံပေါ်တော့ကျွန်တော်တို့ရဲ့မြန်မာနိုင်ငံကိုလည်းစဉ်းစားတယ်။အဓိက US ရဲ့ foreign policy လို့ခေါ်မလားနိုင်ငံချရေးဆိုင်ရာအဲ့ဒါလည်းစဉ်းစားတော့ကျွန်တော်တို့တချို့ကတော့အခုဂျိုဘိုင်ဒန်တက်လာမယ်ဆိုရင်ပိုပြီးတော့ဝါရှင်တန် DC နဲ့ကျွန်တော်မြန်မာနိုင်ငံဆက်ဆံရေးကပိုကောင်းမယ်လို့ကြော်လင့်တဲ့ရှိတယ်။ဘာတိုင်းရှိတော့ခရီးဘာတိုင်းရှိတော့ကလည်းကြည့်ပြီးတော့ဟိုတမတာလက်ရှိတမတာကိုဖက်ကိုအားတာလူတွေလည်းရှိတယ်လို့ကျွန်တော်သုံးသပ်တယ်
အခုအမေရိကန်သမ္မတရွေးကောက်ပွဲအတွက်ကြိုတင်မဲပေးသူပေါင်းတန်းတရာကျော်ရှိနေပါတယ်။ဒါဟာ2016ခုနှစ်ကသမ္မတရွေးကောက်ပွဲမှာမဲထည့်သူစုစုပေါင်းရဲ့80ရာခိုင်နှုန်းကျော်ရှိနေတယ်လို့အမေရိကန်သတင်းဌာနတွေကဖော်ပြခဲ့ကြပါတယ်။အမေရိကန်လူငယ်အများအပြားမဲထည့်ကြတဲ့အကြောင်းရင်းကလည်း Black Lives Matter လူမျိုးရေးခွဲခြားမှုဆန့်ကျင်တဲ့နိုင်ငံရေးနှိုးကြားမှုတွေအပြင်းကျယ်မှုတွေရှိလာကြတယ်လို့လည်းသုံးသပ်ချက်တွေရှိနေပါတယ်။စာတိုက်ကတစဉ်ကြိုတင်မဲတွေပေးတဲ့နေရာမှာအမှားယွင်းတွေရှိနေတာအင်္ဂါနေ့ကတချို့ပြည်နယ်မဲယုံတွေမှာမဲပေးတဲ့ဆက်ချုံရင်းမှုတွေစတဲ့အခက်အခဲတွေလည်းရှိခဲ့ပါတယ်ရှင်